ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်းမြို့မှာတအောင်ပလောင်လက်နက်ကိုင်အဖွဲ့တီအန်အယ်ကဖမ်းဆီးပြီးတော့ထောင်၃နှစ်ချမှတ်ခဲ့တဲ့ရှမ်းအမျိုးသမီးနှမ်မိုဟောင်ကိုမကြာခင်ပြန်လုပေးတော့မှာဖြစ်ပါတယ်။ဒါဟာတရုတ်နယ်စပ်အခြေစိုက်
ဟုတ်ကဲ့ TNLA ကတအားပလောင်လက်နက်ကိုင်ကပ်ဖွဲ့ကနမ်မိုဟန်ကိုဩဂုတ်လ၁၇ရက်နေ့ကနန်ခမ်မြို့ပေါ်ကနေဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါဟာ TNLA အဖွဲ့အကောက်ခွန်ဝန်ထမ်းတချို့ထိခိုက်ဒေဆုံးရတာကြောင့်ဖမ်းဆီးခဲ့ကြောင်းလည်းနောက်ပိုင်းမှာသတင်းထုတ်ပြန်ပါတယ်။ဒီလိုဖမ်းဆီးတာနဲ့ပတ်သက်ပြီးရောက်ပိုင်းမှာမိတ်လို့လူတီများတဲ့
UDBSA、ワタプエウソンね、FBNCCコ、ピロンソ南岸へ水類に南岸へコンピが、ジャオへ二段定備で、なおま、南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ南岸へ တောင်းဆိုတယ်ပေါ့။ပြန်လေဆက်ကစင်ကိုရှမ်းနဲ့ပလောင်နဲ့ဒီလိုနေလာတဲ့ဟာကိုဆောက်ရှုခြင်းအဖြစ်ပေါ့နော်။တရင်သားစီလုံးကြီးရေးကိုဆောက်ရှုခြင်းအဖြစ်ပေါ့နော်။အဲ့ဒါလူပေးမယ်ပေါ့နော်။သဘောတူခဲ့တယ်ပေါ့နော်။
လွတ်ပေးမဲ့ရက်ကိုအတိအကျသတ်မှတ်တာရှိပေမဲ့ဒီရက်ပိုင်းအတွင်းလွတ်ပေးဖို့ TNL ကအာမခံကြောင်းနဲ့ဆက်ပြောပါတယ်
။အမြဲဆုံးဆိုရတဲ့ဒီရက်ပဲအတွင်းမှာပဲပေါ့နော်။ဒါပေမဲ့ပြင်းနေတဲ့ရက်မှာကြာတိတိကျကျမှရှိဖို့ TNL ကနေဒီရက်ပဲအတွင်းမှာပဲလို့ပြောရလဲအမှတ်ခံပါတယ်
။ TNL ကတအံပလောင်တပ်ဖွဲ့ဘက်ကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။SPNCC နဲ့ရှမ်းလူမှုအဖွဲ့အစည်းဆယ်ပွဲပူးတွဲပြီးနမ်မိုဟန်ကို TNL ကအများဆုံးလွှတ်ပေးမှာဖြစ်ကြောင်းဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။နန်းခမ်းမြို့မြို့မိမြို့ပတူဖြစ်တဲ့ဦးဆိုင်အောင်ဝင်းကလွှတ်ပေးတယ်လို့ကြားသိရတဲ့အပေါ်မှာအခုလိုပြောဆိုပါတယ
်။နမ်မိုဟန်သူရောက်လာဖဲ့နေဆိုရင်တော့ကျွန်တော်တို့အတိုင်းမတီးဝမ်းပါတော့ဘော။အဲဒီသူတို့ထောင်းတာချထားတဲ့တုံးလေးကတော့ဒါပြန်ပြီးတော့ဒီကျန်းမာခွင့်ပေးတဲ့သဘောမျိုးပေါ့ဗျာသူတို့လည်းအမှန်တကယ်သတိလာနိုင်တယ်လို့လည်းကျွန်တော်တို့ယုံကြည်ပါတယ
်နမ်မိုဟန်ပြန်လွတ်ပေးဖို့အတွက်နန်းခမ်းမြို့ဒေသခံတွေဟာထောင်ထဲချီတည်တောင်းဆိုဆန္ဒပြခဲ့ကြတယ်လို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP နဲ့ရှမ်းနိုင်ငံရေးပါတီစတဲ့အဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်ပြီးတောင်းဆိုတာတွေရှိခဲ့ပါတယ်